1989ခုနှစ်မှာစပြီးပေါ်ပေါက်လာတဲ့အခြေခံပညာကျောင်းသားသမဂ္ဂများအဖွဲ့ချုပ်အာဂါသာကိုအခုနောက်ပိုင်းကျောင်းသားတွေကလည်းလက်ဆင့်ကမ်းဖွဲ့စည်းတည်ထောင်လာတာတွေ့ရပါတယ်။ပြီးခဲ့တဲ့နှစ်ပိုင်းတွေကဒေသအလိုက်ဖွဲ့စည်းမှုတွေသာရှိခဲ့ပေမဲ့ဒီနှစ်ထဲမှာတော့ပုံမစူးစီးပြီးနိုင်ငံလုံးဆိုင်ရာအသွင်ဆောင်တဲ့ဖွဲ့စည်းမှုကိုစတင်လိုက်တာတွေ့ရပါတယ်။ဒီလိုဖွဲ့စည်းလိုက်တဲ့အခါမှာ ARU တိုင်းဘိုကလေးမြို့ကကိုစီရဆိုတဲ့ကျောင်းသားကဥက္ကဋ္ဌအဖြစ်တင်မြှောက်ခံရပါတယ်။ဒါကြောင့်ဒီတစ်ပတ်လူငယ်အစီအစဉ်အတွက်သူကိုဆက်သွယ်မေးမြန်းကြည့်တဲ့အခါသူဟာဒီနှစ်မှာစေတန်းအောင်လာပြီးတက္ကသိုလ်တက်ခွင့်စောင့်နေတဲ့အကြောင်းသူ့ပညာရေးခရီးကိုအခုလိုကြားလိုက်ရပါတယ်
။ကျတော်စေတန်းမှာအမှတ်တော့တော့ဆိုတဲ့ထင်ရတယ်။ကျတော်ဒီပညာနဲ့ကျတော်စီဝါရေးကြောက်လာတယ်။ဒါပေမဲ့အဲ့ဒီညာကကျွန်တော်ဝါနာဘာလို့ကြောက်လာတာမဟုတ်ဘူးနော်။ကျတော်ဝါနာဘာလားကျွန်တော်ရေချောင်းဆက်ကိုတက်ချင်တယ်။သမောလိုက်ချင်တယ်။အဲ့ဒီဟာကျွန်တော်ဝါနာပါလားပေါ့နော်။ဒါပေမဲ့ဒီပညာရေးမတရားတဲ့ကတဲ့ဖြစ်တဲ့ကြောင့်ကျတော့အတမဲဝါကြလို့ရမယ်အဲဒီရင်းနဲ့စီပါရဲလျှောက်ထားရတယ်ပေါ့
ကျောင်းသားသမဂ္ဂဖွဲ့စည်းလှုပ်ရှားဖို့ဘာကြောင့်စိတ်ဝင်စားလာတာလဲဆိုတော့တမိုင်းစာအုပ်တွေဖတ်ရကနေရလာတဲ့အသိစိတ်တွေကြောင့်လို့ကိုစရာကအခုလိုပြောပါတယ
်ဘောကကျတော့အရေးတော်ကစပြီးကျတော့ရှင်းတင်တော့အရေးတော်မစာအုပ်ထဲမှာထည့်ပြီးတော့နော်အဲကျတော့ကျောင်းသားသမဂ္ဂအပါစိတ်ဝင်စားလာနိုင်ကျောင်းသားသမဂ္ဂအပါစိတ်ဝင်စားလာနိုင်ကျောင်းနိုင်ငံရေးကိုလည်းလုပ်ချင်တာကျတော့စစ်တဲကြတဲ့အခါမှာကျတော့အေးပုံကတင်းတို့မှာခြေခဲ့ကျင်တာကျတော့ငါသမကခီတော်ပြီးတော့ကျတော့ဆက်ရေးလေငါလာမှာ29ရင်းနေမှာပေါ့နော်ကျတော့အေးစနေငယ်လုံးမှာရှိတဲ့ခြေခဲ့ကျင်တာကျတော့ငါသမကဆိုစေရောင်းဆက်ဆက်တော့ရှိမှာပေါ့ဆက်ဖို့ခေရတာနဲ့ပတ်သက်ခေရစာမယ်ဟိုတဝဲခေရစာပါမယ်အေးကျေဘောပါအေးပတ်သက်ပါမယ်ဆက်ဖို့ပါမယ်တဝဲပါမယ်ကိုယ်စေလေးရောင်းဆက်ဆက်လာရင်ကျတော့စပြီးတော့သူဆိုကျေးဇူးပြုရပါတော့။ဒီတနေ့တော့အနေနဲ့အချင်းအချင်းကကျွန်တော်သမဂ္ဂဘဟုလုပ်ငန်းကော်မတီပေါ့နော်။အလုံးအမစာအဖွဲ့ဖွဲ့ဖို့ဆိုပြီးတော့အမစာပြီးစဉ်းစားတိုင်ပေးကြည့်ကြ။ကိုယ်လည်းပါ29ရင်းနဲ့မှစာပြီးငငယ်လုံးဆိုင်ရာထိခဲ့ပြီးနောက်ကျွန်တော်သမဂ္ဂအလုံးအမစာဖွဲ့ရောကျွန်တော်စာပြီးတော့တည်ထောင်ပြီးတော့အဲငငယ်လုံးအတန်တန်နဲ့အခြေခဲ့ပြီးနောက်ကျွန်တော်များဒီမှာစာကိုစာပြီးထူတာပဲညာ။
အာဂါသာဥက္ကဋ္ဌကိုစရာဟာပြီးခဲ့တဲ့အောက်တိုဘာလကဖမ်းဆီးခံကျောင်းသားတွေလွတ်ပေးဖို့နဲ့ဒီမိုကရေစီပညာရေးဖော်ဆောင်ပေးဖို့အတွက်တောင်းဆိုရင်းကျောင်းသားတပိတ်ဖြိုခွဲခံရတဲ့9လပြည့်လှုပ်ရှားမှုကြောင့်ပုံမှန်ဆက်ရှင်နဲ့အမှုဖွင့်ခံရတယ်လို့ပြောပါတယ်။ဒါအပြင်တမကလှုပ်ရှားမှုတွေကြောင့်အထက်တန်းကျောင်းသားဘဝမှာ CR ရဲ့ PR ပေးတာဝိုင်းကျင်တာတွေကြုံခဲ့ရတယ်လို့ကိုစရာကပြောပြပါဗျ။အဲ
့လိုသူစားပေးတဲ့ကောင်က PR ပေးလာရရှိတယ်နော်။အဲ့ကျောင်းက PR ပေးလာရရှိတယ်။ကျောင်းကမိသားတွေကိုခေါ်ပြီးတော့ PR ပေးတာရှိတယ်။ကျွန်တော်တို့တက်ရက် PR ပေးတာရှိတယ်။ဒါယူဥမာအတိုင်းတွေမှာဆိုရင်တင်ငင်ချင်းတွေမှာစကားပြောလို့မရအောင်လား။အဲဆိုကျွန်တော်တို့နဲ့စကားပြောလိုက်တင်ငင်ချင်းတွေမှာညာသူတို့မိသားတွေကိုခေါ်ပြီးတော့အကြောင်းကြည့်ရောကမှနေတော့ကာလမီကိုသူတို့နဲ့စကားမပြောဆိုင်ဘူး။အဲလိုမျိုး PR ပေးတာရှိနေတာ။အဲဆိုသင်ချင်းချင်းမှုတွေရှိတယ်ဒါဥမာတော့လား။အကြောင်းမှာဆိုဆရာဆမရာရဲ့စကားသမကအဖွဲ့ရဲ့ဒါရှာလမ်းကြည့်နေတယ်။အဲလို PR ပေးတာရှိရတာဟုတ်။
လက်ရှိပညာရေးစနစ်ကိုဘယ်လိုမြင်လဲလို့မေးကြည့်တော့အင်္ဂလိပ်ကိုလိုနီခေတ်ကပညာရေးစနစ်ထက်နှိမ်ကျနေတယ်လို့ကိုစရာကပြောပါတယ
်။အခုလက်ရှိပညာရေးစနစ်အောင်အင်္ဂလိပ်ကိုလိုနီပညာရေးစနစ်တွေဟိုအများကြီးပဲအစ်စ်ကန်နေကြအောင်အစ်တကြားကျတော်တို့ကဟိုညောကပညာရေးဥပဒေကိုစစ်ဆေးဖို့တောင်းဆိုတက်ခွေးဖို့အရင်ကအဲ့ဒီတဲ့ကြောင့်ညောကပညာရေးဥပဒေအတွက်အင်းငင်းဆက်ဆက်တောင်းဆိုဆန္ဒပြနေတယ်။ကျောင်းသားတွေဝန်ထမ်းတူတွေရောဒီအစိုးရကတော့နော်အဲ့မတရားအကြမ်းဖက်ကြိုခွေးခဲ့တဲ့အတွက်ဒီနေ့ဝေရောလုံရောစိတ်အစိုးရတော့ပဲဒီအစိုးရကျတော်တော့အဲ့လိုတက်မဲ့တယ်ဒီနိုင်ငံတကာဖွေးစိုးတော်တဲ့ပုံစံရဲ့အဲ့နိုင်ငံရဲ့ပညာရေးရောအဲ့လိုမြင့်တင်မှရအောင်ရအောင်
လက်ရှိပြည်တွင်းစစ်အပေါ်လူငယ်တယောက်ရဲ့အမြင်ကိုလည်းမေးကြည့်ပါမယ်
။ပြည်တွင်းစစ်တွေပတ်သက်လို့တရားရေးသားနန်းကန်ရဲ့တောင်းဆိုရင်စစ်တွေဒီသာစုကိုလေပြီးထောက်ပေးမဲ့ဒီမဲ့တော့အစိုးရမှမရှိဘူးလို့ကျွန်တော်ကထင်ကြ။ဘာလို့လဲဆိုတော့တို့ရဲ့အရင်ဆိုင်နဲ့မှထုံးဝင်ပါလေကျွန်တော်2008အခြေခံဥပဒေစစ်တွေချာချာစစ်တွေချာချာအကူတက်ကြပဲ။အေးငွေကြေးလက်မှတ်ထုတ်ဝေတယ်အဲ့လိုဖက်ကြည့်ရတယ်ကြာ။ အတိတကြပဲတိုင်းစားလက်နက်ကအများစုကမျက်မှတ်မထိုးတာပဲဖြစ်တယ
်။အခြေခံပညာကျောင်းသားသမဂ္ဂအာကာသအဖွဲ့ရဲ့ဥက္ကဋ္ဌကိုဇေယပြောသွားတာပါ။သူ့အနေနဲ့တက္ကသိုလ်ကျောင်းသားဘဝကိုလက်တွေ့ရောက်သွားရင်တော့အာကာသအဖွဲ့တာဝန်ကိုစွန့်ပြီးဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ဘာကာသမှာတာဝန်ယူနိုင်အောင်ကြိုးစားမှာဖြစ်တယ်လို့မအောင်မြင်သေးတဲ့ဒီမိုကရေစီပညာရေးလှုပ်ရှားမှုကိုလည်းဆက်ပြီးဆောင်ရွက်မယ်လို့ပြောပါတယ်ခင်ဗျာ
။အငယ်ချင်းရှေးဆန်းတဲ့ဘဝအမြဲချုံနေပါစေ။အောင်မြင်ပါစေ။